ချိုင်းနိုင်ငံကော်တောင်လေကျွန်းပေါ်မှာစက်တင်ဘာလကအသက်ခံခဲ့ရတဲ့ဗြိတိန်ခီးသွား2ယောက်ရဲ့အမှုကိုဗြိတိန်ရဲတပ်ဖွဲ့ကထန်းရဲတပ်ဖွဲ့နဲ့ပူးပေါင်းစစ်ဆေးမယ်လို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်။အီတလီနိုင်ငံမီလန်မြို့မှာကျင်းပခဲ့တဲ့ SM ထိပ်သီးစည်းဝေးပွဲဘေးဘက်မှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့သဘောတူခဲ့ပြီးတဲ့နောက်ဗြိတိန်မှုကင်းစစ်ရဲအဖွဲ့တစ်ဖွဲ့ထိုင်းနိုင်ငံမှာတွားရောက်စုံစမ်းမယ်လို့ဝန်ကြီးချုပ်ကင်မရွန်ရဲ့ရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်းကိုဆေးလွှတ်မဲ့ဗြိတိန်ရဲတွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့ကြေညာချက်ထဲမှာဖော်ပြထားခြင်းမရှိပေမဲ့ဗြိတိန်နိုင်ငံထုတ် Guardian သတင်းစာကြီးထဲမှာတော့ထိုင်းရဲတွေကမတင်ကားသူတွေလို့ပြောနေကြတဲ့သူနှစ်ယောက်ရဲ့ DNA တွေကလူသတ်မှုမှာပတ်သက်နေတဲ့ DNA နဲ့ထပ်တူဖြစ်နေသလားဆိုတာကိုတိကျလွတ်လပ်တဲ့စစ်ဆေးမှုတွေလုပ်သွားမှာဖြစ်တယ်လို့ရေးသားထားပါတယ်။ဗြိတိန်ခီးသွား Hannah Withridge နဲ့ David Miller တို့ကိုတတ်တယ်လို့ဆွဆွဲပြီးမြန်မာရွှေပြောင်းလှုပ်သားကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့ကိုထိုင်းရဲကဖမ်းဆီးထားပါတယ်။ဒါပေမဲ့သူတို့နှစ်ယောက်လုံးကသူတို့တတ်ပါတယ်လို့ဝန်ခံအောင်လို့ထိုင်းရဲကရိုက်နှက်နှိပ်စက်ခဲ့တယ်လို့ပြောပါတယ်။ဒီလူသတ်မှုနဲ့ပတ်သက်လို့ထိုင်းရဲတွေရဲ့ကင်တွယ်ပုံအပေါ်မှာလည်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကစိုးရိမ်ကြောင်းပြောခဲ့ကြပါတယ်။ဗြိတိန်ရဲနဲ့ထိုင်းတာဝန်ရှိသူတွေအတူတွဲစုံစမ်းဖို့ကိစ္စအသေးစိတ်ကိုညှိနှိုင်းရအောင်မှဖြစ်ပေမဲ့အမှုမှန်ဖော်ထုတ်နိုင်ဖို့ထိုင်းအာဏာပိုင်တွေနဲ့ဘန်ကောက်ဗြိတိန်တန်ယုံကြားမှအနီးကပ်ပူးပေါင်းဆောင်ရွက်သွားမှဖြစ်တယ်လို့ထိုင်းစစ်တပ်ဒုတိယပြောခွင့်ရသူရဲ့အပြောကိုလည်းဘန်ကောက်ပို့သတင်းစာထဲမှဖော်ပြထားပါတယ်။ဒီအမှုစုံစမ်းတာကိုလွတ်လပ်မျှတပြီးတော့ဥပဒေအတိုင်းဆောင်ရွက်ဖို့လည်းမြန်မာအစိုးရကတိုက်တွန်းထားပါတယ်ရှင်။